အခုတင်အားစားပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့မြန်မာစီးပွားရေးမှာဝီရစေးလုပ်ငန်းကလည်းပါဝင်နေတာပါတရားဝင်မဟုတ်ပေမဲ့တိုင်းပြည်အသတင်းကုန်ထုတ်လုပ်မှုရဲ့တရားခိုင်နှုန်းကြော်ကြော်ရှိတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ပြည်နယ်အစိုးရအကူအညီနဲ့ဘင်းစားတိုးစီမံကိန်းတွေလုပ်ပေမဲ့ရှမ်းနယ်ကချင်ပြည်နယ်မှာဘင်းလုပ်ငန်းရှင်သန်နေသေးဖြစ်ပါတယ်။2018မှာဘင်းကျင်းဧက9000ကျော်စိုက်ပျိုးခဲ့ပြီး2019မှာဧက8000ကျော်သာစိုက်ပျိုးနိုင်လို့စစ်တေရာခိုင်နှုန်းကျဆင်းသွားပါတယ်။ဘင်းကျင်းဧက6000ကျော်ကိုသာဖြည့်ဆည်းနိုင်ကြောင်းကုလသမဂ္ဂမူရင်းဆွေးနွေးနေရာလွှင့်မှုတက်ကြီးရုံးရဲ့2019ဘင်းစစ်တမ်းမှာဖော်ပြပါတယ်။မြန်မာအစိုးရအကူအညီနဲ့ဂျပန်အမေရိကန်အစိုးရရဲ့ဗန်ဒါရေးထောက်ပံ့မှုရယူပြီးစစ်တမ်းကောက်ယူတယ်လို့ဆိုပါတယ်။ဒါဟာ18ကြိမ်မြောက်ဘင်းစစ်တမ်းဖြစ်ပါတယ်။ဘင်းအများဆုံးကိုရှမ်းပြည်နယ်ကထုတ်လုပ်ပါတယ်။လူညုံရေးအခြေအနေမကောင်းတဲ့အတွက်ကချင်ပြည်နယ်မှာကွင်းစင်းလေ့လာမှုမလုပ်နိုင်ကြောင်းဖော်ပြပါတယ်။ဗန်ဒါရေးအခက်အခဲကြောင့်တရားနဲ့ချင်းပြည်နယ်မှာစစ်တမ်းမကောက်နိုင်ဘူးလို့ဆိုပါတယ်။ဂျိုလူကရိုက်ထားတဲ့ဓာတ်ပုံတွေကိုအခြေခံနဲ့စစ်တမ်းပါပဲ။ထုတ်လုပ်တဲ့ဘိန်းနဲ့ဘိန်းဂျူတန်ဖိုးကတော့ဒေါ်လာတန်း600ကျော်နဲ့တန်း1300ကျားမှရှိမယ်လို့ကန့်မှန်းပါတယ်။ဒါဟာတန်းကြီးအသင်းထုတ်လုပ်မှုရဲ့တိရခိုင်နှုန်းနဲ့နှစ်ရခိုင်နှုန်းအကြာရှိနေတာမို့အဓိကစီးပွားရေးလုပ်ငန်းတစ်ခုလိုဖြစ်နေပါပဲ
။ဘိန်းလုပ်ငန်းကိုမူရစိန်နှင်းနှင်းအဖြစ်စီယုံနှုတ်ဆော်ကြပေမဲ့ဘင်းဆိုင်ကျိုးသူရဲ့အမြင်ကိုတင်ပြတာမျိုးဟာမရှိတော့ဖြစ်ပါလေ။ဒါကြောင့်တားမြစ်တင်းနံဆိုင်ကျိုးသူတွေရဲ့အစည်းအဝေးကိုနယ်သာလန်နိုင်ငံဟမ်စကမြို့မှာ2016ကကျင်းပပါလေ။ဆေးကြောင်ဘင်းကိုကင်းဆိုင်ကျိုးတဲ့တောင်သူကိုယ်စားလှယ်80နဲ့အရသားနဲ့အစိုးရကိုယ်စားလှယ်30ကျော်တက်ရောက်တဲ့ဆွေးနွေးပွဲဖြစ်ပါလေ။အာရှအာဖရိကတောင်အမေရိကနဲ့ကာရေဘီယံဒေသကကိုယ်စားလှယ်တွေတက်ရောက်ကြပါလေ။တင့်တော်တဲ့နီလန်းနဲ့မူရစ်ဆေးဆိုင်ပြုံးမှုကိုအစားထိုးရမယ်လို့နိုင်ငံတိုင်းမှာကြေညာထားပေမဲ့လက်တွေကတော့အင်အားသုံးပြီးတိုက်ဖြတ်ချေမှုနဲ့ဤကိုသာအစိုးရတွေကအသုံးပြုနေကြောင်းဟမ်စကန်ညီလာကမှတင်ပြကြပါတယ
်။မြမပြည်မှာလူအင်အားသုံးပြီးစိုက်ခင်းတွေကိုလိုက်လံဖျက်ဆီးလေးရှိပေမဲ့ရေရင်ပေါ်ကနေဆင်းနဲ့ပက်ပြန်းတာကိုတော့လုံးလေးလုံးတာမရှိဘူးလို့မြမတောင်သူကိုယ်စားလှယ်ကပြောပါတယ်။တောင်သူတွေကိုအတင်းကြက်ကင်ပြီးစိုက်ခင်းကိုကိုယ်တိုင်ဖျက်ဆီးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်။ဘင်းပင်ဟာတားမြစ်သီးနှံဖြစ်လို့ကြာစွဲမှုအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့စားစရာမရှိတဲ့တောင်သူတွေအဖို့ကတော့ရိတ်ခါပူလုံရင်းဖြစ်ပါတယ်။စိုက်ပျိုးခြင်းကစပြီးရိတ်သိမ်းခြင်းအထိ3လလောက်သာကြာလာမှုတောင်သူတွေငြင်းငြံဝင်ရတဲ့စိုက်ပျိုးရေးဖြစ်ပါတယ်။ဒီပေါ်ရေးအခက်အခဲကိုဖြေရှင်းနိုင်တဲ့စိုက်ပျိုးရေးလုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ဘင်းစိုက်ပျိုးရေးကိုတက်ဖြတ်မယ်အစိုးရဟာအောက်ခြေကလူထုနဲ့တိုင်ပင်ဆွေးနွေးပြစ်တယ်လို့ဆိုပါတယ်။
မြန်မာအပောင်ဝင်အရှိတောင်အာရှဒေသမှာဘိန်းကိုစေဝါဖြစ်စိုက်ပျိုးတဲ့အစဉ်လာရှိပါတယ်။အကြိုက်ခဲကြောက်စေးချောင်းသွင်းရင်ကျက်သက်တာစေဝမ်ရှောဝမ်ပြက်သွေးတိုးစတဲ့ယောဂါတွေကိုကုသတဲ့အခါမှာဘိန်းကိုရိုးရအစဉ်လာရသုံးဆွဲတာမျိုးတွေရှိပါတယ်။စိတ်ကြည်စည်မှုသက်သာအောင်စေကြောက်ကိုစေဝါဖြစ်အသုံးပြုတာလည်းရှိပါတယ်။တောင်သူတွေအဖို့ဘိန်းကလွယ်ပြီးအချားနီလန်းမရှိသလိုဖြစ်နေပါတယ်။ဘိန်းအစားထိုးရောဘတ်စိုက်ခင်းဟာတရုတ်ကသာအကျိုးပြုပါတယ်။မူရစ်စင်းနဲ့လက်နက်ကင်ပြိပခတရရဆက်ဆက်နေတာကိုလည်းမိထားလို့မဖြစ်ပါဘူးလက်နက်ကင်တပ်ဖွဲ့မှာရံမုံငွေတောင်းတင်းမှုလိုပါတယ်ဒီငွေကိုအများဆုံးနဲ့အများဆုံးပေးနိုင်တာကဘိန်းလုပ်ငန်းပဲဖြစ်တာမို့လက်နက်နဲ့မူရစ်စေဝါဟာဆက်ဆက်မှုဖြစ်နေပါလေ
ဘိန်းအစားဆေးကြောက်လျှော်ပင်ကိုအစားထိုးစိုက်ပျိုးဖို့လှုပ်ရှားလာတာလည်းရှိပါတယ်မြန်မာလူဆေးကြောက်လို့ခေါ်တဲ့ cannabis မှာနှမျိုးနှစ်စားရှိပါတယ်မူရစ်စေတဲ့ marijuana ဆေးကြောက်နဲ့မူရစ်မှုကင်းတဲ့ဟမ်ကောဆေးကြောက်လျှော်ဖြစ်ပါတယ်ဆေးကြောက်လျှော်ကိုပိုက်ဆံလျှော်သို့မဟုတ်ဗန်းလျှော်လို့လည်းခေါ်ပါတယ်ဆေးကြောက်လျှော်ကရတဲ့လျှော်ညင်ကိုကျိုးအထည်ဆက်ကူစီစတာတွေထုတ်လို့ရမှာသုံးပါတယ်ဒါပေမဲ့ဆေးကြောက်နဲ့ဆေးကြောက်လျှော်ကိုရောထွေးပြီးပိတ်ပင်ခဲ့လို့အမေရိကန်မှာတောင်ဟမ်ကောဆေးကြောက်လျှော်ကို2018ကမှတရားဝင်အသိအမှတ်ပြုပါတယ်မန္တလေးတိုင်းအစိုးရခွင့်ပြုချက်နဲ့ဟမ်ဆေးကြောက်လျှော်စိုက်ပျိုးတဲ့အမေရိကန်နိုင်ငံသားကိုမနစ်ကရဲတပ်ဖွဲ့ကအရေးယူတဲ့သတင်းကိုကြည့်ရင်ဆေးကြောက်နဲ့ဆေးကြောက်လျှော်ကိုခွဲခြားသိမြင်နိုင်စွာမရှိသေးတာတွေ့ရပါတယ်။ဒါကြောင့်စ ဟမ်စေတောက်ရှော်စိုက်ပျိုးရေးကိုတရားဝင်အသိအမှတ်ပြုဖို့ဥအောင်စေတိုးခေါဆောင်တဲ့အဖွဲ့ကလှုပ်ရှားနေကြောင်းဖေဖော်ဝါရီလ14ရက်နေ့ထုတ်ပန်တီယာမဂ္ဂဇင်းစာဆောင်မှာပေါ်ပြပါတယ်။ဒီလှုပ်ရှားမှုမှာအဖွဲ့ဝင်9000ကျော်ရှိပြီးတောင်သူအများဆုံးပါဝင်ပါတယ်။စေတောက်ဆိုတဲ့စကားမပါဘဲဟမ်ကိုကြော်ပင်လို့ခေါ်ရင်ပိုပြီးရှင်းလင်းတဲ့အတွက်လောက်ရခိုင်ရပိုပြီးအဆင်ပြေမလားလို့စဉ်းစားမိပါတယ်ခင်ဗျာ။